ဂါဇာတောင်ပိုင်းမှာတော့အကြီးဆုံးခံယူနေမျိုးအဓိကနေရာတွေကိုအင်္ဂါနေ့ကအစ္စရေးတပ်တွေဝေရောက်သွားပြီလို့အစ္စရေးကပြောလိုက်ပါတယ်။မြေပြင်ထိုးစစ်စကရဲကဆိုရင်ဒီနေ့ကခက်ခဲအပြင်းထန်ဆုံးနေ့ပါပဲ။ကျမ်းဖက်သမားတွေသေးတာတင်းနဲ့နဲ့ဒီပြစ်ခတ်ရတာမြေပြင်နဲ့ဝေရင်ကနေပြစ်အားသုံးရတာစတဲ့တောင်းတွေကနေပြောတာဖြစ်ပါတယ်လို့အစ္စရေးတောင်ပိုင်းစစ်ဌာနချုပ်တမှုဘိုချုပ်ယာယွန်ဖန်ကယ်မန်ကသတင်းထုတ်ပြန်ချက်မှာပြောထားပါတယ်။ပိုပြီးမြောက်ပိုင်းကျတဲ့ဂျဘယ်ရီယာနဲ့ရှုဂျိုင်းယာဒေသတွေမှာလည်းတိုက်ပွဲတွေပြင်းထန်တယ်လို့အစ္စရေးစစ်တပ်ကဆိုပါတယ်။တောင်မြောက်ဆက်သွယ်ရာဆာလာအယ်ဒင်ကနေဝေဝင်းနေကြမှုသတိပေးချက်အစ်တကိုလည်းအစ္စရေးစစ်တပ်ကထုတ်ပြန်ထားပါတယ်။တိုက်နိုင်တဲ့နေရာတွေကနေလူ6သိန်းကိုထွက်သွားကြမှုအစ္စရေးကအမိန့်ပေးခဲ့တယ်လို့ပါလက်စတိုင်းဒုက္ခသည်များဆိုင်ရာကုလသမဂ္ဂဌာနဂါဇာညွှန်ကြားရေးမှူးတော့မစ်ပေါ့တ်ကပြောပါတယ်။ဂါဇာကလူတွေစီကိုအခုကြီးပို့ပေးနိုင်တဲ့အခြေအနေမရှိပါဘူးလို့ကုလသမဂ္ဂကတော့ဆိုပါတယ်။ဒါပေမဲ့လူသားချင်းစာနာထောက်ထားရေးပစ္စည်းတွေပို့တာအောင်ရာဖာဒေတာအနီးမှာခဏတာအပြည့်ရပေးမယ်လို့အစ္စရေးစစ်တပ်ပြောရေးဆိုခွင့်ရှိသူကတော့ပြောပါတယ်။